မနက်ငယ်လူခွေအခြေအနေဟာဒေသတွင်အတက်ပါစိုးရိမ်ပွဲအခြေအနေဖြစ်လာနေပြီဆိုတာသိကိုထင်ရှားနေပြီလို့မနက်ငယ်လူခွေအခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ဆန်းစစ်ဆေးမှုကပြောလိုက်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်အစုံမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဘမောက်ခရန်ဟီလီကအဲ့လိုပြောကြားသွားတာပါအဲ့ပြောဆိုချက်တွေတဲကတချို့အချက်တွေကိုကောက်နှုတ်ပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေရဲ့ရကိုစုံစမ်းလေ့လာပြီးအစီအခံတင်ပြဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးခန့်အပ်ထားတဲ့ပေါမောက်ခရန်ဟီလီဟာမြန်မာနိုင်ငံကိုဝင်ဝင့်မရတာကြာပြီဖြစ်ပေမဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုဆက်လုပ်ဆောင်နေတာပါအဲဒီလုပ်ငန်းတာဝန်အဆက်အနေနဲ့မြန်မာနိုင်ငံထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့စီသွားပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအချက်အလက်တွေကိုစုဆောင်ရယူတာဖြစ်ပါတယ်ဒီကြီးစဉ်ကနေအချက်အလက်အလုံးလောက်ရခဲ့ပြီးတော့မြန်မာလူခွင့်ရေးအခြေအနေရဲ့ရိတ်ခတ်မှုပါနိုင်ငံတွင်းမှာတင်အဆုံးသက်သွားတာမဟုတ်ပဲဒီတော့တွင်မှာပါတက်ရောက်နေပြီလို့ပမောက္ခရန်ဟီလီကအထူးသတိပေးပြောဆိုသွားပါတယ
် Following my visit it has become more clear to me that the human rights situation of Myanmar has created
မြန်မာလူခွင့်ရေးအခြေအနေဟာတောင်အာရှနဲ့အရှေ့တောင်အာရှဒေသတွေအတွက်စိုးရိမ်ပွဲကြီးစားဆိုင်ရာကိစ္စရပ်တွေဖန်တီးခဲ့ဖန်တီးနေဆဲရှိတယ်ဆိုတာဒီခီးစဉ်အပြင်မှာကျွန်မအတွက်သိဖို့ရှင်းသွားပါတယ်အဲ့ဒီကိစ္စရပ်တွေထဲမှာဥပမာအားဖြင့်ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေမှာမြန်မာနိုင်ငံကဒုက္ခတွေစတန်းခွဲနေပါရှိနေတာမြန်မာနိုင်ငံကလူတွေကိုဒေသရင်းတစ်လျှောက်မှာလူမောင်ခိုးကူတာနဲ့ခိုးသွင်းတဲ့ဖြစ်ရပ်တွေဒေသရင်းနဲ့ဒေသအပြင်မှာမူရစေဝါကုံသွဲရောင်းဝယ်မှုစတဲ့ကိစ္စရပ်တွေပါဝင်ပါတယ်မြန်မာနိုင်ငံကနေသူတို့စီမှာဖြစ်လာတဲ့ဒီဆိုရင်ပွဲအကောင်းဆုံးကိစ္စရပ်တွေဟာဒေသရင်းကနိုင်ငံတွေအပေါ်မှာတိတာထင်ရှားတဲ့တည်ရောက်မှုတွေဆက်ပြီးရှိနေတယ်ဆိုတာကိုမြန်မာအိန္ဒိယနိုင်ငံတွေအနေနဲ့မဖြစ်မနေအတိအမှပြုကြမှာဖြစ်ပါတယ်
ဒီအတွက်ကြောင့်ဒေသတွင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့အခါမှာမြန်မာလူခွင့်ရေးကိစ္စကိုဆွေးနွေးရမယ့်အကြောင်းအရာတစ်ခုအဖြစ်အခိုင်အမာထည့်သွင်းသင့်တယ်လို့ပေါမောက်ခရန်ဟီလီကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုဦးစားပေးကိစ္စရပ်ဖြစ်သတ်မှတ်ဖို့နဲ့လူခွင့်ရေးကိုလေးစားဖို့ကာဝယ်ဖို့နဲ့အပြည့်အဝဖော်ဆောင်ရမယ့်တာဝန်တွေကိုမြန်မာအစိုးရအနေနဲ့လိုက်နာလှုပ်ဆောင်လာအောင်လုပ်ဖို့အရှေ့တောင်အရှနိုင်ငံများဖွဲ့အာဆီယံကိုလည်းပေါမောက်ခရန်ဟီလီကအခိုင်အမာတိုက်တွန်းသွားပါတယ်။ထိုင်းနိုင်ငံမှာပြောင်းနေချိန်တွင်မြန်မာအစိုးရဘက်ကဝန်ပြီးနှောက်ယှက်တာကြောင့်သူခီးစဉ်ဒီတစ်ပိုင်းကိုဖျက်ပစ်ခဲ့ရတယ်လို့ပေါမောက်ခရန်ဟီလီကပြောသွားတယ်လို့ဒါဟာတိတ်ကိုဆိုးရုံပဲကိစ္စဖြစ်ပြီးပေါ့ပေါ်လေးသဘောထားလို့မရဘူးလို့လည်းပြောပါတယ်။သူရဲ့လုပ်ငန်းတာဝန်တွေနဲ့ကုလသမဂ္ဂရဲ့တခြားလုပ်ဆောင်မှုတွေမှာပူးပေါင်းဆောင်ရွက်သူတွေကိုဖိအားပေးချိန်ကြောက်နှောက်ယှက်လက်တုံ့ပြန်တာမျိုးတွေကိုလက်ခံမှာမဟုတ်တယ်လို့ဒီကံနေမှာလည်းမဟုတ်ဘူးဆိုတာကိုလည်းပေါမောက်ခရန်ဟီလီကမြမအစိုးရကိုသတိပေးတော့ပါသေးတယ်။ထိုင်းနိုင်ငံရောက်နေချိန်တွင်မှာပဲရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့ AA ကိုထောက်ခံပံ့ပိုးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံသား6ဦးကိုစင်ကာပူအစိုးရကမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့သတင်းကြားရတာကြောင့်တိတ်ကိုစိုးရိမ်မိတယ်လို့လည်းပမောက္ခရန်ဟီလီကပြောပါတယ
် The six were arrested upon their return to Myanmar and I am told that they are now detained
in အဲ့ဒီ6ယောက်ကိုမြန်မာနိုင်ငံပြန်ရောက်ချိန်မှာဖမ်းဆီးလိုက်ပြီးလက်ရှိအဖြစ်မြန်မာထိန်းသိမ်းထားတယ်ဆိုတာမသိရသေးဘူးလို့ကျွန်မကိုပြောကြပါတယ်ရခိုင်ပြည်နယ်မှာအေအေနဲ့ဆက်ဆက်တယ်ဆိုတဲ့တန်ရရနဲ့ရခိုင်အမျိုးသားတွေကိုထိန်းသိမ်းထားခြင်းအတွင်းတိတ်ဆုံးတာတွေမကြသေးခင်ကဖြစ်ထားတာကြောင့်သူတို့အချင်းနဲ့ပေါ်ကျမအရန်စိုးရိမ်ပါတယ်။ချက်အပြင်စင်ကာပူမှာနေထိုင်ရတဲ့သူတို့မိသားစုတွေနဲ့တခြားရခိုင်တွေရဲ့ကံကြမ္မာအတွက်လည်းကျမစိုးရိမ်ပါတယ်။စင်ကာပူနိုင်ငံအနေနဲ့နှိမ့်ဆက်ညှဉ်းပန်းခံရမယ့်အလားအလာရှိတဲ့နေရာတွေကိုလူတွေကိုပြန်မပို့ရဘူးဆိုတော့နိုင်ငံတကာဓလိထုံတမ်းဥပဒေအတိုင်းလိုက်နာလှုံ့ဆော်ဖို့ကျမတိုက်တွန်းပါတယ်
။မြန်မာလူခွင့်ရေးအခြေအနေရရထဲကတက်မတော်နဲ့အေးအေးဖွဲ့ကြားတိုက်ပွဲတွေကိစ္စ၊ရခိုင်ပြည်မှာအင်တာနက်ဖြတ်တဲ့ကိစ္စ၊ Facebook နဲ့တက်ဆိုင်တဲ့ကိစ္စဗစ်တိုးရီယာလိုအမည်ဝက်ပေးထားတဲ့ကလေးငယ်လေးဖြစ်ရဲ့ရေယာအခွင့်အရေးဆိုင်ရာအမျိုးသမီးနဲ့မိန်းကလေးတွေလင်လုံငန်းအတွက်တရုတ်ကိုလူမောင်ခိုကူးခံရတာရင်းချမ်းရေးလုပ်ငန်းစဉ်စတဲ့အခြေအနေမျိုးနဲ့ပတ်သက်လို့လည်းပေါမောက်ခရန်ဟီလီကထောက်ပြပြောဆိုသွားပါတယ်အခုခီးစဉ်အတွင်းတွေ့ရှိချက်တွေကိုအစီအစဉ်ကစားရေးသားပြီးစက်တင်ဘာလမှာကျင်းပမယ့်လူခွင့်ရေးကောင်စီနဲ့အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံတို့မှာပေါမောက်ခရန်ဟီလီကတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ